အခုတော့ဒီလွိုက်ကော်မျိုးသိန်းတိုက်ပွဲတွေဆက်ဖြစ်နေချင်းတောင်းဆိုချက်ပါဒီလွိုက်ကော်နဲ့ဒီမော့စုဘက်တိုက်ပွဲတွေဆက်ဖြစ်နေချင်းကင်းဒီတလင်းအင်အားစုတွေကစစ်ကောင်စီတပ်တွေအနေနဲ့အချိန်ရှိတုန်းလက်လက်ချပူပေါင်းဖို့ကြေညာလိုက်ပါတယ်ကိုရနိုင်ကြောပြပေးပါအောင်ခင်ဗျာ
နံပါတ်16ရက်ဒီကနေ့နေ့မိုင်းလောက်ကလွိုက်ကော်လေးစိတ်ဖက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လွိုက်ကော်မျိုးကစစ်ဆောင်တွေကိုကူညီပေးနေတဲ့တန်ဃာတော်တစ်ပါးက VOE ကိုပြောပါတယ်
အဲ့ခုလေးကဆန်းနမနေလာတော့အရင်ကွန်ထက်ဖြစ်တဲ့ဟဲ့လေးကလည်းတက္ကသိုလ်ကတက်ကြတယ်အဲ့ဖက်ကြတော့မှတာခုလေးကဆန်းနမနေလာဆုနာပါတယ်နင်းနေမင်းညတညလုံးနင်းနေဒီနေ့လည်းနင်းနေဘာလို့လဲဆိုရင်ဒီရင်နဲ့တော့ခုဖြစ်တဲ့အဲ့တဏ္ဍတန်ထောက်တာနဲ့ဒီဟာအချင်းလာရင်ဘုံကိုကျင်းနေရတယ
်ဒီလေးလုံးစစ်စင်ရစတင်လိုက်တဲ့နှုန်းမှာ17ရက်နေ့ကနေ15ရက်နေ့မင်းညနေပိုင်းအထိစစ်ကောင်စီတက်နဲ့ကင်းဒီတက်ပေါင်းစုတို့ကြားနှစ်ဖက်ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ပွားနေတာပါမင်းညပိုင်းမှာလက်နက်ငယ်တွေနဲ့ပစ်ခတ်တာသိမ်းမကြားပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာရောလေနဲ့ပစ်တာတွေတောက်လျှောက်ကြားနေရသလိုဒီကနေ့မနေ့ဆောပိုင်းမှာလွိုက်ကော်ကနေဘေးလွယကိုတိမ်းရှောင်နေသူတွေရှိတဲ့နေရာမှာလက်နက်ကြီးကြပြီးပောက်ကွဲလို့ထိခိုက်မှုတွေရှိတယ်လို့လည်းဆရာတော်ကပြောပါတယ
်မနေ့9နိုင်လောက်ပြည်သူတွေရေဒီကနေ့တောင်းစစ်ခတ်နေထပ်တိုင်းကနေနမတော်အမေတောင်းရသေးတဲ့ထပ်တိုင်းအဲ့ဒါထပ်တဲ့ချိန်ကဖီးဆိုတော့ကအမေကကျောင်းပေါ်နဲ့ဖြတ်သွားတာတော့ဖြတ်တိုင်းအဲ့မှာဒီပောက်ကွဲဆိုတော့အဲ့ဒါအဲ့မှာခိကြမှာတမဲတော့ဒီလိုထွက်တယ်ပေါ့နော်ထွက်တယ်မှာဖြစ်ရကြောတာလဲ
ထိခိုက်သေးဆုံးမှုဘယ်လောက်ရှိတယ်ဆိုတော့အသေးစိတ်မသိရသေးဘူးလို့လည်းပြောပါတယ်ကျင်းဒီလူခွေအဖွဲ့ဒီထောင်သူကိုပညာကတော့လုံမ14ရက်နေ့အထိဆိုလက်နက်ကြီးလေရင်ဘုံကျဲမှုနဲ့အကြောင်းမဲ့ပြစ်ဒဏ်ခံရပြီးတင်ဆုံးသွားတဲ့အရသာ38ဦးရှိတယ်လို့ပြောပါတယ်အဲ့ဒီစီးရင်ထဲမှာအသက်ကြီးတဲ့သူတွေလက်နက်ကြီးတန်ကြားလို့နှလုံးရတင်ဆုံးသူက3ဦးပါဝင်နေပါတယ်မနေ့ကလုံမ15ရက်နေ့မှာလက်နက်ကြီးကြောင့်အရသာ3ဦးထပ်မံတင်ဆုံးပြီးတော့ကလေးငယ်2ဦးပါဝင်တယ်လို့လည်းထုတ်ပြန်ထားပါတယ်ကျင်းဒီမျိုးသားကာကွယ်ရေးတပ် KNDF ဘုံပြန်ကြားရေးတာဝန်ရှိသူတားရဲစုကတော့ဒီကနေ့မှာတော့နှစ်ဖက်ထိတွေ့မှုကြီးကြီးမားမားမရှိပေမဲ့လိုက်ကော်နဲ့ဒီမော့ဆိုတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ VOE ကိုပြောပါတယ်
။ဒီနေ့ကတော့ထိတွေ့မှုကြီးကြီးမားမားတော့မရှိသေးဘူး။ဒါပေမဲ့စစ်ကောင်စီဘက်ကဒါလေးရင်းနဲ့လာပြီးတော့တပ်တူဘက်ကိုလေးရင်းနဲ့လာပြီးတော့ပြင်ဆင်တာတွေရှိတယ်။တပ်တူညီတော်ကဘောနော်။ဒါပေမဲ့လော့ဆယ်ကတော့ထိတွေ့တိုက်ပွဲမှုတွေတော့အပြင်အကြီးအမားမရှိသေးပါဘူးဆို။ဒီမော့ဆိုဖက်မှာလည်းဒီမော့ဆိုတော့ခါဖက်မှာဘောနော်။ဟိုမှာလည်းဒီတိုက်ပွဲတွေဖြစ်နေပါတယ်။လော့ဆယ်ကြီးတော့တိုက်ပွဲတွေဖြစ်နေတော့ပါ
မနေ့ကတော့လိုက်ခေါ်အချင်းထောင်တဝိုက် KIS ခန်းတဝိုက်နဲ့တက္ကသိုလ်နားတဝိုက်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ KNDF ကပြောပါတယ်ဒီနေ့တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပေမဲ့မနေ့ကတိုက်ပွဲမှာလိုက်ခေါ်အချင်းထောင်တဝိုက်တိုက်ခိုက်မှုရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းနှောင်းကပြောပါတယ
်ဒီနေ့လိုက်ခေါ်မှာတော့ဒါအချင်းထောင်ကိုလိုက်ခေါ်အချင်းထောင်ကိုအပြင်းထန်တိုက်ခိုက်နေလို့ရှိတယ်မနေ့ပိုင်းမှာတော့ဒီနယ်ရဲတပ်ဖွဲ့မှုပြောမှာအားရောက်ပြစ်ခတ်ပြီးဒီနယ်ရဲတပ်ဖွဲ့မှုယုံနာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်။တန်သူစာဆုံးမှုများရှိကြကြပြန်လည်ဆုတ်ပါပါလားရှိပါတယ်။
တိုက်ပွဲမှာတော်လိုင်းအင်အားစုတွေဘက်ကစာဆုံးမှုများတယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုပေမဲ့စစ်မြေပြင်မှာတော့တော်လိုင်းတပ်ကအသာစီးရနေတယ်လို့မြို့ကန်တွေကရော KNDF ကပါ VOE ကိုပြောပါတယ်။မနေ့ကလွိုက်ကော်တပ်ကလေးဝင်းထဲမှာတပ်ဆွဲထားတဲ့တပ်မ66လောက်ခန်းခမရ425နဲ့ခမရ6တပ်ရင်းတို့ကိုအပိဓာချေမုံသိမ့်ပိုက်နိုင်ခဲ့တယ်လို့ KNDF ကလည်းသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ရဲမှုဒုတပ်ရဲမှုများအပါအဝင်တပ်ဖွဲ့ဝင်130ကျော်တည်ဆုံပြီးတော့ခရမ်းလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိသလိုတပ်ခွဲမှုကောင်းမြတ်ကို G4659 ဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းသူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလည်း KNDF ကပုံနဲ့တကွသတင်းထုတ်ပြန်ထားပါတယ်KNDF ဘူပြန်ကြားရေးတာဝန်ရှိသူတားရဲဆိုကတော့ KND တော်လိုင်းအင်အားစုတွေကလိုက်ကော်မျိုးကိုတင်ပိုက်ဖို့လုပ်နေပြီမို့စစ်ကောင်စီလက်အောက်ခံတပ်ဖွဲ့ဝင်တွေအချင်းရှိတုံးလက်နက်ချပြီးတော့လာရောက်ပူးပေါင်းမှုဖိတ်ခေါ်ပါတယ
်စစ်ကောင်စီအောက်မှာတောင်းထောက်ဆောင်နေတဲ့စစ်တပ်တွေရဲတွေအားလုံးကိုပြောချင်တာကတော့ပြည်သူတွေအများဆုံးလာရောက်ပူးပေါင်းလာတော်လိုင်းတပ်ဖွဲ့တွေဒါလိုကော်မျိုးကိုတင်ပိုက်ဖို့တုံနေပြီပေါ့နော်အချင်းရှိတုံးမှာလက်နက်ချပြီးတော့ကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေနဲ့ပူးပေါင်းပါပြည်သူတွေနဲ့ပူးပေါင်းပါအဲ့ဒါဆိုရင်လို့ရှိရင်ပြည်သူတွေရောတော်လိုင်းတပ်ဖွဲ့တွေအားလုံးကရောပြည်သူတွေနဲ့ပူးပေါင်းတဲ့လူကိုဟောပေါ့နော်ချင်းမြောက်ပြီးတော့ဆူချမဲ့အပြင်ပေါ့နော်တကယ်တော်လန်ရေးအောင်မြင်ဖို့အတွက်ပါဝင်ကူညီတဲ့သူတွေအဖြစ်နဲ့ကျွန်တော်တို့မှတ်တမ်းတင်ထားပါမယ်ပေါ့နော်အားလုံးပေါ့နော်ဒီကြည့်ပြရှုနဲ့လာရောက်ပူပေါင်းပါပေါ့နော
်စစ်ကောင်စီတပ်ဟာလိုက်ကော်မျိုးပေါ်မှာအဓိကကြားတဲ့ဌာနဆိုင်ရာနဲ့ရဲစခန်းအနီးတစ်ဝိုက်လောက်မှာပဲနေရာယူထားနိုင်တာဖြစ်ပြီးတော့အဓိကနေအဝေးကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုလေရင်နဲ့ပဲဘုံကျဲနေတာဖြစ်ကြောင်းလည်းပြောပါတယ်ခင်ဗျာ